မေဂန်သမ္မတဒေါ်နယ်ထရမ့်ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကိုရင်ရေးသားထားတဲ့စာကိုဒီနေ့တောက်ကြနေမှာလက်ခံရယူဖို့ရှိနေပါတယ်။ဒါဟာဇွန်လ12ရက်နေ့မှာကောင်ဆောင်တို့ဦးစင်ကာပူမှာထိပ်သီးဆွေးနွေးပွဲကျင်းပဖို့အတွက်ချုပ်တင်ပြင်ဆင်မှုတွေဆောင်ရွက်နေချိန်မှာပဲစာလက်ခံရရှိတာလည်းဖြစ်ပါတယ်။နယူးယောက်မြို့ကနေတဆင့်ရောက်လာမဲ့မြောက်ကိုရီးယားအရာရှိကင်မြုံချိုတည်ဆောင်လာမဲ့အဲ့ဒီစာကိုသမ္မတထရမ့်လက်ခံရယူမှာပါ။ကင်မြုံချိုဟာနှစ်ပေါင်း20အတွင်းအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့အဆင့်မြင့်ဆုံးမြောက်ကိုရီးယားအရာရှိလေးဖြစ်ပါတယ်။ဒါစင်ကာပူနိုင်ငံမှာဒီဇွန်လ12ရက်နေ့ကျင်းပနိုင်ခြင်းရှိတဲ့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ရေးလက်တွေ့ကျတဲ့တိုးတက်မှုဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားပြီးတရက်အကြာမှာသမ္မတထရမ့်အနေနဲ့မြောက်ကိုရီးယားကောင်ဆောင်ရဲ့စာကိုလက်ခံရရှိမှာလည်းဖြစ်ပါတယ်။ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်လွန်ခဲ့တဲ့82နှစ်အတွင်းမှာတည်ထားတဲ့တိုးတက်မှုတွေရအောင်လှုပ်ဆောင်နိုင်ခဲ့တဲ့အကြောင်းနယူးယောက်မြို့မှာကင်မြုံချိုနဲ့မနေ့ကတွေ့ဆုံအပြီးဒီအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ်။ဒါပေမဲ့လှုပ်ဆောင်စရာတွေအများကြီးကျန်နေသေးတယ်လို့လည်းသူကပြောပါတယ်။မြောက်ကိုရီးယားရဲ့ဘက်ကဗျူဟာအစ်စ်ကိုချမှတ်ဆောင်ရွက်နေတယ်လို့သူယူဆတဲ့အကြောင်းဒါပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သိမ်းရေးအတွက်နောက်ကျောင်းပြန်လှည့်လို့မရအောင်စစ်ဆေးနိုင်တဲ့အခြေအနေမျိုးအပါအဝင်ဒီလုံခြုံရေးဆိုင်ရာသဘောတူညီချက်ရရှိတဲ့ဘက်ကိုဥတီတဲ့လမ်းကြောင်းကိုမြောက်ကိုရီးယားတို့အနေနဲ့ရွေးချယ်ရမှာဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒီတော့တွင်မှာပဲဒီနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်ရေးအတွက်အရွယ်ပြီးတော့တောင်တန်းမြောက်ကိုရီးယားကအဆင့်မြင့်ရရှိတွေဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါဟာအမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်တို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲမကျင်းပခင်မှာပြုလုပ်တဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်ရှင်။